မြန်မာစစ်ဆိုရကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အဖွဲ့ရဲ့၅ရက်ကြာတရုတ်ပြည်ခီးစဉ်အတွင်းမြန်မာနဲ့တရုတ်နှစ်နိုင်ငံကြားစစ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့လုပ်ကိုင်ကြဖို့သဘောတူခဲ့ကြပါတယ်။ဒီလိုတိုးချဲ့မှုတွေလုပ်လာရင်ဒေသရင်းနိုင်ငံတွေရဲ့လုံခြုံရေးအတွက်ပိုပြီးစိုးရိမ်စရာဖြစ်လာလိမ့်မယ်လို့စောင့်ကြည့်လေ့လာသူတချို့ကတော့ဝေဖန်နေပါတယ်။မြန်မာပြည်ရဲ့အိန္ဒိချင်းအိန္ဒိယနဲ့တရုတ်နိုင်ငံကြီးနှစ်ခုကြားအန္တရာယ်ရှိတဲ့ကစားကွက်နဲ့စစ်ဆိုးရလုံနေတာဟာမြန်မာပြည်သူတွေအတွက်လည်းအန္တရာယ်ရှိနိုင်တယ်လို့ဆိုပါတယ်။ဒီအကြောင်းကိုတော့ဘန်ကောက်ရုံးကနေဆက်သွယ်မေးမြန်းထားတဲ့ကိုကျော်အောင်လွင်ကပြောပြပါမယ်ရှင်
။တရုတ်ရတဲ့တမောကြီးနှစ်စီးမြန်မာပြည်ကိုရောက်လာခဲ့ပြီးတော့သတင်းနှစ်ပတ်ကြာမှာပဲဗိုလ်ချုပ်မှုကြီးတန်းရွှေတို့အဖွဲ့တရုတ်ပြည်ကိုရောက်လာခဲ့တာပါ။နိုင်ငံဆက်ဆံရေးပို့ပြီးတော့ခိုင်မာတိုးတက်အောင်ဆောင်ရွက်ကြတယ်ဆိုတဲ့အထက်မှာစစ်ရေးအရာပါပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လှုပ်ဆောင်ကြဖို့မနေ့တုန်းကသဘောတူညီခဲ့ကြပါတယ်။နိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီဝင်သူရဥွှေမန်းနဲ့တရုတ်စစ်ဦးစီးချုပ်ချမ်ပင်းဒဲတို့မနေ့တုန်းကတွေ့ဆုံခဲ့ကြပြီးနိုင်ငံစစ်တပ်တွေပူးပေါင်းလှုပ်ဆောင်မှုတွေတိုးမြင့်ကြဖို့ကြောင်းပြောဆိုခဲ့ကြတာပါ။အခုလိုစစ်ရေးအရာခိုင်မာမှုတွေနှစ်ဖက်တိုးတက်အောင်ပူးပေါင်းဆောင်ရွက်ကြမယ်ဆိုတဲ့ကိစ္စကတကယ့်ကိုပဲအရေးကြီးလာတဲ့လုပ်ငန်းဖြစ်တဲ့ကြောင်းပြောဆိုခဲ့ကြတယ်လို့တရုတ်အစိုးရပိုင်းဆင်ဟွာသတင်းမှာဖော်ပြထားပါတယ်။1988ခုကစပြီးတော့မြန်မာပြည်မှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်လာခဲ့တဲ့ကာလတစ်လျှောက်လုံးတရုတ်နဲ့နီးကပ်တဲ့ဆက်ဆံရေးတွေထဲမှာစစ်ရေးအရာပါတိတိတသားတိုးမြင့်လာခဲ့တဲ့အကြောင်းနှစ်နိုင်ငံဆက်ဆံရေးကိုစောင့်ကြည့်လေ့လာနေတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်ဦးအောင်ကျော်စောကရှင်းပြပါဗျာ
1988ခုနှစ်နောက်ပိုင်းပေါ့နော်1989ခုနှစ်ပြည်မယ်ရေးကင်းဖြစ်ပြီးနောက်ပိုင်းဆိုရင်တော့ပို့ပြီးတော့တိတိတသားပေါ့နော်နှစ်နိုင်ငံအစိုးရချင်းစစ်တပ်ချင်းဆက်ဆံမှုကပိုများလာတာပါနောက်နိုင်ငံတွေကတော့လည်းလည်းရောင်းကိုပိတ်တဲ့အတွက်အမေရိကန်နဲ့နောက်နိုင်ငံလည်းလည်းဒီကိုဝယ်ယူတုံးဆွဲခဲ့တဲ့ပုံမှာစစ်တပ်ကတော့တရုတ်ပြည်တရုတ်စစ်တပ်ကိုအဲ့ဒီပြောင်းတားတယ်လည်းလည်းဝယ်တဲ့အခါမှာလည်းလည်းအတွက်လက်ချင်းပွင့်မှုတော့စီရန်ရပစ္စည်းတွေဝယ်မှုတော့တင်ကားတို့စစ်လိမ်ပြန်တို့စစ်တမောတို့အထူးသဖြင့်ရေတပ်ပေါ့နော်ရေတပ်နဲ့ဆက်ဆံမှုကပိုပြီးတော့များတယ်69လောက်ပါဆိုတူပူပြီးအထက်ပေါ့နော်အလလာရေးအစ်မရဲ့လူတရားကျော်လောက်ပါတဲ့အဖွဲ့အားတရုတ်ပြည်ကိုတွားပြစီစစ်တမ်းကြောင်းတွားကြတယ်တွားပြီးတနည်းဒီပါလောက်တက်တာရှိတယ်တရုတ်ပြည်ရဲ့လက်နက်ဝယ်ရကမှာအထူးသဖြင့်2004 2005နောက်ပိုင်းမှာတော့ကြီးတန်းလုပ်တဲ့ဆိုင်မှာပါတော့အဲ့ဒါကတော့ပို့ပြီးတော့ရေးတင်းမှုကပို့ချပြီးတော့တရုတ်ပြည်ရဲ့စစ်တမ်းနဲ့ထုတ်တဲ့ဌာနတွေဘဝပြည့်စင်ရိုးတွေပူပေါင်းလို့တောင်းပူရအများကြီးဖြစ်လာတ
ယ်မြန်မာပြည်ဟာတရုတ်ရဲ့ဒေတာတွင်စစ်ရေးဖြန့်ကျက်မှုမှာဗျူဟာကျတဲ့နိုင်ငံဖြစ်ပါတယ်အထူးသဖြင့်ပင်လယ်ပြင်ဆိုးမိုးရေးကိစ္စမှာတရုတ်ဘက်ကပို့ပြီးတော့လှုပ်ရှားလာခဲ့လို့သူအကျိုးစီးပွားအတွက်မြန်မာစစ်ဆိုးရနဲ့အပြေလည်ဆုံးဖြစ်အောင်ဆက်ဆံနေတာလို့လည်းဥအောင်ကျော်စောကတုံ့သက်ပါတယ်
။ငကိုရီးယားတရုတ်ပြည်ရဲ့သဘုတ်တရားနှစ်ခုဒေသကဗျူဟာပေါ်လာပြီးနောက်မှာ Blue Water Navy ပေါ့ပင်လယ်ဝမှာဆိုးမိုးနိုင်တဲ့ရေတပ်တွေတည်ဆောက်ဖို့သူစူးစမ်းနေတာ။အဲ့တော့တရုတ်ရေတပ်ကသူ့နိုင်ငံရဲ့ချီးထောက်မှုရာသူ့ရဲ့စီးပွားရေးအင်အားနဲ့တိုက်ပြီးအတွက်ခုခံကာကွယ်ဖို့သူ့မှာလိုအပ်တဲ့ဒီပင်လယ်ပြင်ရေတပ်တော်အတွက်ဒီဒုတိယလမ်းကြောင်းဖြစ်တဲ့ဒီအိန္ဒိယအိုရှင်ကိုဆုံးဖို့ဆိုတာပမာပြည်ကအမှန်အချက်ချာကြတဲ့အနေအထားဖြစ်တော့ပမာရေတပ်နဲ့သူနဲ့ပူးပေါင်းလှုပ်ဆောင်မှုတွေဟာသူ့တဲ့အကျိုးအများကြီးရှိပါတယ
်တရုတ်ရဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေဟာမြန်မာပြည်နဲ့ကပ်ရဲ့ထိုင်းနိုင်ငံနဲ့လည်းလှုပ်ကြဖို့ပြီးခဲ့တဲ့လပိုင်းတုန်းကပဲသဘောတူထားကြတာရှိပါတယ်ဒေတာရင်းနိုင်ငံတချို့နဲ့စီးရေးပူးပေါင်းမှုတွေတရုတ်ဘက်ကတိုးမြင့်လာတာကိုသဘောမကျတဲ့အာရှနိုင်ငံတွေလည်းရှိမှအမှန်ပဲလို့ဆိုပါတယ်
သူစီဝါကာကွယ်တဲ့ခါမှာသူ့ရဲ့တပ်ကလည်းကာယုဒံကာကွယ်တပ်မဟုတ်တော့ဘူးအဲ့လိုပဲသူ့ရဲ့တပ်မတော်ကြီးကလည်းသူ့ရဲ့အပြင်ဘက်မှာရှိတဲ့အကျိုးစီးပွားတွေကာကွယ်ဖို့သူ့ရဲ့ရေကြောင်းလမ်းကြောင်းတွေကိုကာကွယ်ဖို့ဆိုလိုအပ်လာတဲ့အောက်မှာတုတ်ချက်ပြီးသူ့ရဲ့စီးပွားရေးလမ်းကြောင်းတွေကိုကာကွယ်ရမယ်အနေအထားမျိုးဖြစ်လာအဲ့တော့အများအမြင်မှာတော့တုံတရားတော့သူ့အင်အားကြီးထွားမှုဟာအထူးသဖြင့်ဗီယက်နမ်တို့နိုင်ငံမျိုးတွေဂျပန်တို့နိုင်ငံမျိုးတွေတော့စိတ်သိမ့်မတက်တာဆရာဖြစ်လာတာအမှန်ပါပဲခွာ
မြန်မာစစ်ဆိုးရဟာနိုင်ငံရဲ့တစ်ဖက်ချမ်းမှာရှိတဲ့အိန္ဒိယနိုင်ငံနဲ့လည်းစစ်ရေးအရဆက်ဆံမှုတွေကိုတိုးမြင့်ပြီးတော့လှုပ်ဆောင်နေတာပါတရုတ်နဲ့အိန္ဒိယလိုအင်အားကြီးနှစ်နိုင်ငံအကြားမှာနေပြီးတော့စစ်ရေးအရကစားကွက်တွေကိုမြန်မာစစ်ဆိုးရကတိုးမြင့်ပြီးတော့လုပ်နေတာဟာမြန်မာပြည်သူတွေအတွက်ပါအန္တရာယ်ရှိတယ်လို့ဥအောင်ကျော်စောကယူဆပါတယ်
ကျွန်တော်တို့တိုက်ပြည်သင်းငယ်တဲ့နိုင်ငံကြီးနှစ်နိုင်ငံအကြားမှာနေတယ်ဆိုတာတော့နောက်နိုင်ငံတို့တင်းတင်းလောက်ပါဆိုတာဆက်ဆံမှာအမှန်ပဲတော့ तू သူ့ရဲ့ဆက်ဆံကြီးကအဲ့လိုမဟုတ်ဘဲနဲ့ तू ကကစားတာဖြစ်တာအိန္ဒိယတရုတ်ကြားမှာတော့ကစားတယ်ဒါတော့တနေ့နဲ့တစ်ချိန်မှာတော့ပြဿနာဖြစ်မှာပဲဖြစ်လာရင်တိုက်ပြီးပဲခါမှာအဲ့တော့သူတို့တိုက်ပြီးနေပြီသူခါတဲ့ကိစ္စကိုဘယ်တော့မှထဲမတွေ့ဘူးဒါရေရှင်မှာတိုက်ပြီးကိုအများကြီးထိခိုက်နိုင်တယ်ဆိုတာလူတိုင်းသိကြပါလား
မြန်မာစစ်ဆိုးရရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ဒီမိုကရေစီအင်အားစုတွေကိုနှိပ်ကွပ်မှုတွေကြောင့်အနောက်နိုင်ငံတော်တော်များများကကန့်သက်ပိတ်ဆို့မှုတွေကိုလုပ်နေတဲ့အချိန်မှာတရုတ်ဆိုးရကမြန်မာစစ်ဆိုးရကိုနိုင်ငံတကာမှာအကာအကွယ်ပေးနေတာပါတစ်ဖက်မှာလည်းတရုတ်ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေဟာမြန်မာပြည်ထဲမှာများသထက်များလာနေပါတယ်စစ်ဆိုးရကိုကာကွယ်ပေးနေတာကြောင့်လဲတရုတ်ရဲ့လုပ်ရည်တွေကိုနိုင်ငံတော်တော်များများကအပြစ်တင်ဝေဖန်နေကြတာပါအ အခုလိုတရုတ်နဲ့မြန်မာနိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုတွေတွေ့မြင်ရမယ်ဆိုတာကြောင့်လဲဝေဖန်မှုတွေဟာပို့ပြီးတော့များလာလိမ့်မယ်လို့စောင့်ကြည့်လေ့လာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ